အမေရိကန်နိုင်ငံထဲကိုအကြမ်းဖက်သမားတွေဝင်လာနိုင်အောင်ရည်ရွယ်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မိန့်သစ်ကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေ့ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။မလ16ရက်နေ့မှာစတင်အကျိုးဝင်မဲ့သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အသစ်ကပထမတစ်ခါဥပဒေကြောင့်ကနေစိန်ခေါ်ခံခဲ့ရတဲ့ပထမအမိန့်နဲ့ဘလို့ကွာခြားမှုရှိပါသလဲ။အမေရိကန်ကိုလာရောက်ခြေချမဲ့ဒုက္ခသည်တွေအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုမတ်စုမြမွန်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားစရာမူလပြည်ဝင်ခွင့်ကန့်သတ်မိန့်ကိုပြင်ဆင်ပြီးနောက်ထပ်ကန့်သတ်မိန့်အသစ်ကိုမလ6ရက်နေ့တနင်္လာနေ့ကထပ်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။မူလကန့်သတ်မိန့်ထဲမှာပါဝင်တဲ့နိုင်ငံ9နိုင်ငံအစအီရတ်နိုင်ငံကိုဖယ်ရှားလိုက်ပြီး6နိုင်ငံကနိုင်ငံသားတွေအမေရိကန်ဝင်ခွင့်ကိုရပ်ပေါင်း90ပိတ်ပင်လိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နေရာမှာအီရတ်ဟာအရေးကြီးတဲ့မဟာမိတ်နိုင်ငံဖြစ်တဲ့အတွက်အီရတ်ကိုမူလပိတ်ပင်ထားတဲ့စည်းရင်းကနေဖယ်ရှားခဲ့တာလို့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဝင်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။အကြမ်းဖက်လှုပ်ရက်လှုပ်ဖို့ရည်ရွယ်ချက်ရှိသူတွေအမေရိကန်စီရောက်မလာအောင်အမေရိကန်နိုင်ငံသားရဲ့ဌာနနဲ့အီရတ်အစိုးရတို့ကတင်းကျပ်တဲ့စီစစ်မှုတွေလှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ပထမပိတ်ပင်ကန့်သတ်မိန့်တုန်းကလိုပဲမွတ်စလင်အများစုနေထိုင်တဲ့ဆူဒန်၊ Syria, Iran, Libya, Somalia နဲ့ရေမန်နိုင်ငံတို့ကနိုင်ငံသားတွေအနေနဲ့အခုကန့်သတ်မိန့်အသစ်အရာလဲအမေရိကန်ကို၃လအတွင်းဝင်ရောက်နိုင်ကြမှာမဟုတ်ပါဘူး။တမရရဲ့ကန့်သတ်မိန့်အသစ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဝင်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ Well, no system can be made completely infallible. The American people can have high confidence. We are identifying ways to improve the vetting process.And thus keep terrorists from entering our country.
This is Nico Ma Longwa a pit kin aw lu lu mya ji ma American nang ngan ne ko ajan phet tama ri win ma la nai mu si sit de longan sin ni po pi kaung aw lou ni de so da ko American pi su ri bet ga po pi sait cha tha nai ja ba de IS si twi jwa ri bet ga American ko phyet lu phyet si lou phu a khwin ye yu la nai ne a ne jet di ko ta si phe sha lite de a mein phit de so da ko ga ba twa ma shi ja de chin lo ye mait swe ri maha mait twi a ni ne le နားလေပြေးကြစီလိုပါတယ
်သမရရဲ့ပထမခီးသွားကန့်သတ်မိန့်ဟာမွတ်စလင်တွေအပေါ်ပြင့်မှတ်ထားတဲ့ကန့်သတ်မိန့်ဖြစ်တယ်လို့ဝေဖန်ခံခဲ့ရပြီးတော့ဥပဒေကြောင်းကနေလဲစိန်ခေါ်ခံခဲ့ရပါတယ်လောလောဆယ်အဲ့ဒီအမိန့်ကိုနိုင်ငံအနောက်ချမ်းအယူခံတရားရုံးကတားမြစ်ထားချိန်မှာနောက်ထပ်အမိန့်အသစ်ကိုထုတ်ပြန်လိုက်တာပါပထမတစ်ခေါက်အမိန့်ထုတ်လိုက်ပြီးတဲ့နောက်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာရှင်းလင်းတဲ့ညွှန်ကြားချက်တွေမရှိခဲ့တဲ့အတွက်အခြေအနေတွေဟာအတော်ကိုဖျို့ဖျဲဖြစ်ခဲ့တာပါအခုတစ်ခေါက်မှာတော့ပိုပြီးရှင်းလင်းတဲ့ညွှန်ကြားချက်တွေပါသလိုမတ်လ16ရက်နေ့မှစတင်အကျုံးဝင်မှာဖြစ်တဲ့အတွက်သက်ဆိုင်ရာဌာနတွေအနေနဲ့ချိုးတင်ပြင်ဆင်မှုတွေလုပ်ဖို့အချိန်ရပါတယ်အခုခရီးသွားကန့်သတ်ချက်တွေကနိုင်ငံ6နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်ပိတ်ပင်လိုက်ပေမဲ့အဲ့ဒီနိုင်ငံသားတွေကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေတရားဝင်ပြည်ဝင်ခွင့် Visa ရရှိထားသူတွေနဲ့တော့သက်ဆိုင်ခြင်းမရှိဘူးလို့အမိမြေလုံခြုံရေးဝန်ကြီး John Kelly ကလည်းပြောပါရယ်တင်းနှလာနေတော့ကသမရအမိန့်သက်မှာ Syria ကအပါအဝင်ဘယ်နိုင်ငံကမဆိုဒုက္ခတဲ့အဖြစ် American မှာလာရောက်အခြေချမဲ့သူတွေကိုရပ်ပေါင်း120အတွင်းလာခွင့်ပိတ်ထားပါရယ်အခုတစ်ခေါက်အမိန့်ကအရင်အမိန့်နေနဲ့ကွာတာကတော့ American ကိုလာခွင့် Visa ရထားပြီးသားဒုက္ခတဲ့တွေဆိုရင်တော့ဘယ်နိုင်ငံကပဲဖြစ်ပါစေပိတ်ပင်မှုမှာအကျုံးမဝင်ပဲလာရောက်ခွင့်ရကြမှာဖြစ်ပါရယ်ဒါပေမဲ့2016-2019ဘဏ္ဍာနှစ်အတွက်သမ္မတထရမ့်ကလက်ခံမယ်လို့ပြောထားတဲ့ဒုက္ခသည်အရေးအတွက်9000ကအခုမလဇန်းမှာပြည့်သွားပြီလို့မြန်မာနိုင်ငံကလာရောက်တဲ့ဒုက္ခသည်တွေအရေးကိုကူညီပေးနေတဲ့ American မြန်မာလူမှုရေးအသင်း BACI ဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒင်းငါကပြောပါတယ
် USRAP ပေါ့နော် US Refugee Admission Program နဲ့ဒုက္ခသည်တွေကိုဒီ American နိုင်ငံကိုဝင်ခွင့်ပေးဖို့သမ္မတ Obama လက်ထက်ကဒီကရနှစ်စက်တင်ဘာတုန်းကလက်မှတ်ထိုးထားတာဒီတစ်နှစ်အတွင်းကို3,000,000လက်ခံဖို့ဖြစ်တယ်ဒါမဲ့သမ္မတထရမ့်ရဲ့အရင်အမိန့်မှာ9,000ပဲလက်ခံဖို့ထုတ်ပြန်ခဲ့တာဖြစ်တယ်အခုဒီနေ့ထုတ်တဲ့အမိန့်မှာလည်း9,000ပဲပြန်ပြီးတော့ခွင့်ပြုမယ်ဆိုတာဟာပြန်ပါတယ်အဲ့တော့ကျွန်တော်တည်တဲ့လောက်မလေးရှား UNHCR နဲ့ထုတ်ပြန်တဲ့ကြေညာချက်တွေမှာ9,000သမ္မတထရမ့်နဲ့ခွင့်ပြုတဲ့ဒုက္ခတဲ့အရေးအတွက်ကဒီမတ်လ3ရက်နေ့ကပြည့်သွားပြီဖြစ်တယ်ဆိုတော့ဒီနှစ်တွင်းမှာတော့အခြားဒုက္ခတဲ့အမေရိကန်ပြည်ထောင်စုကိုဝင်နိုင်ဖို့အလားအလာပိတ်သွားပြီမရှိတော့ဘူးလို့ဒါမလေးရှားယူနိုက်ဆရာကလည်းကြေညာထားတာဖြစ်ပါတယ်ဆိုတော့ဒီအတိုင်းပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒီဝင်ရောက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်
သမ္မတဥပမာလက်ထက်ကလွှတ်တော်ကိုတင်ပြခဲ့တဲ့2019ခုနှစ်အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်စရင်းမှာထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံကဒုက္ခသည်3,500လောက်နဲ့ မလေးရှားမှာရှိနေကြတဲ့မြန်မာဒုက္ခသည်9500လောက်အထိခေါ်ယူမယ်လို့အဆိုပြုထားတာပါ။ဒါပေမဲ့သမ္မတထရမ့်လက်ထက်မှာလက်ခံမဲ့ဒုက္ခသည်စုစုပေါင်းအရေအတွက်ကို9000အထိရှော့ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဘယ်နှယောက်ပါတယ်ဆိုတဲ့စိရင်အတိအကျမသိရသေးပါဘူး။သမ္မတထရမ့်တနင်္လာနေ့ကအစ်စ်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ဟာမတ်လ16ရက်နေ့မှာစတင်အသက်ဝင်မှာပါဒီအမိန့်အစ်စ်ကိုထုတ်ပြန်နိုင်ဖို့အိမ်ပြည်တော်အနေနဲ့အမိမြေလုံခြုံရေးဌာနတရားရေးဌာနနိုင်ငံခြားရေးဌာနတို့နဲ့အနီးကပ်တိုင်ပင်ဆွေးနွေးခဲ့တယ်လို့အမိမြေလုံခြုံရေးဝန်ကြီးကပြောပါရရှင်